မေရိကန်နဲ့အရက်ဆော်ဘွားများနိုင်ငံတွေက IS Islamic ဆွမ်းရောက်တွေကိုတံပြန်တဲ့ကြိုးပမ်းမှုအသစ်တရက်ကိုဗုဒ္ဓဦးနေ့မှာအစတင်လိုက်ပါတယ် IS သွေးကြွအယူဝါဒတွေကိုရင်ဆိုင်ဖို့လူမှုကွန်ရက်စာမျက်နှာတွေကိုအသုံးချပြီးဒေသတွင်းကသဘောထားမတင်းမာတဲ့သူတွေနဲ့လူလက်ခွင့်ကိုလက်ခံတဲ့သဘောထားတွေကိုဖော်ပြသွားဖို့ဖြစ်ပါတယ်အဘူဒါဘီအခြေစိုက်ဆာဝတ်စင်တာက Twitter နဲ့ YouTube စာမျက်နှာတွေမှာဖော်ပြတဲ့သတင်းစကားတွေနဲ့ဗီဒီယိုတွေမှာတော့စစ်သွေးကြွတွေဟာအမုန်းတရားတွေအကြောက်တရားတွေနဲ့ဘာသာရေးမတူကွဲပြားမှုတွေအပေါ်လက်မခံတဲ့အယူဆတွေကိုပြန့်နှံ့အောင်အစ္စလာမ်ဘာသာကိုမလိမ့်တပတ်လုပ်နေတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်လွတ်လပ်ရေးနဲ့မတိုင်ခင်သတင်းပတ်တွေအတွင်းကအကြမ်းဖက်တိုက်ခိုက်မဲ့အစီအစဉ်တချို့ကို FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုကနှိမ်နှင်းနိုင်ခဲ့တယ်လို့ FBI အကြီးအကဲ James Comey ကကြာသပတေးနေ့မှာပြောလိုက်ပါတယ်လူ၁၀ယောက်ထက်မနည်းကိုဖမ်းဆီးနိုင်ခဲ့တယ်လို့လည်းသူကပြောပါတယ်ဒါပေမဲ့အဲ့ဒီလူတွေဟာဘယ်နေရာမှာဘာကိုတိုက်ခိုက်ဖို့ကြံစည်နေတယ်ဆိုတာကိုတော့သူကအသေးစိတ်ပြောကြားသွားခဲ့ခြင်းမရှိပါဘူးခင်ဗျာ